မြန်မာနိုင်ငံအပေါ်မှာပြည်သူပေါ်ဆောင်တဲ့ချင်းကပ်မှုမူဝါဒကိုအာဆီယံကနေပြီးတော့အမြဲပြောနေတာတွေ့ရပါတယ်။ဒီမူဝါဒဟာမြန်မာနိုင်ငံအတွက်အကျိုးရှိတယ်လို့မစ္စတာခရိုင်ဆက်အနေနဲ့ထင်မြင်မိပါသလားလို့မေးကြည့်တဲ့အခါမှာတော့
It has not been very effective. But the Burmese are
ပြည်သူပေါ်ဆောင်တဲ့ချင်းကပ်မှုမူဝါဒသိပ်ပြီးအကျိုးရှိတယ်လို့တော့ကျွန်တော်မထင်ပါဘူး။မြန်မာဘက်ကတော့သူ့ကိုအကောင်းမြင်လာအောင်ကြိုးစားနေတာတွေတွေ့ရပါတယ်။တစ်ဖက်မှာလည်းရွေးကောက်ပွဲကျင်းပဖို့ကြိုးစားနေတာတွေ့ရသလိုတစ်ဖက်မှာလည်းအတူအီအောင်အခြေခံဥပဒေကိုစန့်ကျင်တဲ့လှုပ်ရှားမှုတွေရှိနေပါတယ်။ကျွန်တော်တို့ခံမှန်းကြည့်ရသလောက်ဆိုရင်အထူးသဖြင့်နေဆက်တွေကတိုင်းရင်းသားလူမျိုးစုတွေကိုဖိအားပေးနေတာတွေ၊ကရင်လိုကိုးကန့်လိုတိုင်းရင်းသားတွေကိုထိုးစစ်ဆင်နေတာတွေဟာရွေးကောက်ပွဲအတွက်စစ်အစိုးရရဲ့ပြင်ဆင်မှုတွေဖြစ်တယ်လို့ပြောလို့ရပါတယ်။ဒါပေမဲ့အခုလိုလှုပ်တာတွေကအခြေအနေကိုပိုဆိုးလာစေတာပဲဖြစ်ပါလိမ့်မယ်။အဲ့ဒီလိုရွေးကောက်ပွဲအတွက်အကြမ်းဖက်ပြင်ဆင်မှုတွေဟာလူ့အခွင့်အရေးဆိုးရွားမှုတွေတောက်လျှောက်ပြောနေတဲ့နိုင်ငံတကာအသိုင်းအဝိုင်းကြားမှာယုံကြည်မှုကင်းမဲ့စေတဲ့အခြေအနေပဲရောက်သွားပါလိမ့်မယ်။စစ်ဆိုးရကတော့ဒီအချက်ကိုလစ်လူရှုထားပုံရပါတယ်။မြန်မာနိုင်ငံအတွက်အပြောင်းလဲသိဖြစ်မှာမဟုတ်တဲ့ရွေးကောက်ပွဲရလဒ်ကိုလက်ခံလာအောင်ကိုပဲစစ်ဆိုးရကပြင်ဆင်နေတာပါ။ဒီအချိန်လေးပေါ်မှာ AIPMC အနေနဲ့ရောတခြားညီကိုတော့အဖွဲ့အစည်းတွေကပါစိုးရိမ်နေကြတာပါလို့မစ္စတာခရိုင်ဆက်ကပြောသွားတာပါ။မြမကြီးဟာပြည်တွင်းရေးပြဿနာပဲဖြစ်ပြီးဒေသတွင်းပြဿနာမဟုတ်ဘူးလို့တချို့အာဆီယံနိုင်ငံတွေကပြောနေပါတယ်။ဒါပေမဲ့ဒေသတွင်းနိုင်ငံတွေမှာလည်းမြန်မာနိုင်ငံကတရားမဝင်ရှုပြောင်းအလို့သမားတွေပြဿနာဒုက္ခတဲ့ပြဿနာတွေလည်းတွေးနေရပါတယ်။ Mr. Crisat အနေနဲ့ရောဒီပုံမှာဘလို့မြင်မိပါသလဲလို့မေးကြည့်တဲ့အခါမှာတော့
That is a preposterous is a but sometimes such
ဒီလိုပြောမှဆိုပြောလို့ရပါတယ်။ဒါပေမဲ့တချို့အချိန်တွေမှာမြန်မာနိုင်ငံကိုအာဆီယံအဖွဲ့ဝင်တွေကြားမှာပဲဆက်လက်ထားရှိဖို့အတွက်ဒီကိစ္စကိုမပြောဘဲထားတာလို့ထင်ပါတယ်။ဒါပေမဲ့လည်းအာဆီယံအနေနဲ့မြန်မာနိုင်ငံကိုရှိကိုပူရောက်အောင်အမျိုးသားပြည်နယ်တက်မြက်ရေးတွေပေါ်ထွက်လာအောင်အမြဲတမ်းတွန်းအားပေးနေရမယ်လို့ကျွန်တော်ထင်ပါတယ်။နိုင်ငံတွေအားလုံးကလည်းမြန်မာနိုင်ငံကိုတည်ငြိမ်တဲ့နိုင်ငံစစ်အစိုးရကနေအများစုလက်ခံနိုင်တဲ့အစိုးရအုပ်ချုပ်တဲ့နိုင်ငံတစ်နိုင်ငံအဖြစ်နဲ့တကယ်မြင်တွေ့ကျင်ကြရတယ်ဆိုတာတော့ကျွန်တော်ဟောကိန်းထုတ်လို့ရပါတယ်။ဘလို့ပဲဖြစ်ဖြစ်မြန်မာနိုင်ငံမှာစစ်အစိုးရအပြောင်းအလဲတစ်ခုဖြစ်ကိုဖြစ်ရမှာပါ။အဲ့ဒီလိုမပြောင်းလဲဘူးဆိုရင်နိုင်ငံကအတိုင်းဝိုင်းရဲ့ပုံပြီးစူးစမ်းအထောက်အမှုတွေအခုထက်ပိုလာမှာဖြစ်ပြီးတော့နီးပရိယာတွေလည်းပြောင်းလဲလာမှာပါလို့မစ္စတာခရိုင်ဆက်ကပြောသွားတာပါ။ဒေါန်ဆန်းစုကြည်အခြေအနေကိုစောင့်ကြည့်နေပါတယ်လို့မစ္စတာခရိုင်ဆက်ကပြောသွားပါတယ်။အဲဒီတော့ခရိုင်ဆက်တို့ဒီမိုကရက်ပါတီအနေနဲ့ဒေါန်ဆန်းစုကြည်ရဲ့ NLD ပါတီနဲ့ပါတီချင်းဆက်ဆံရေးထူထောင်ဖို့အစီအစဉ်ရှိပါသလားလို့ကျွန်တော်မေးကြည့်တဲ့အခါမှာတော
့ You know it is only wishful thinking. If the regime
ဒါဟာတကယ်တော့ဆန္ဒရှိတဲ့စဉ်းစားချက်တွေပါ။ကျွန်တော်တို့ပြင်တခြားမြန်မာမိတ်ဆွေအဖွဲ့အစည်းတွေရဲ့ကြားမှာလည်းဒေါန်ဆန်းစုကြည်နဲ့ဆက်ဆံဖို့စဉ်းစားနိုင်ပါတယ်လို့ပြောသွားတာပါ။မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်လာအောင်ပြည်သူတွေရောဘာလို့တင့်လဲဆိုတဲ့အကြံဉာဏ်တစ်ခုခုပေးဖို့ရှိပါသလားလို့မစ္စတာခရိုင်ဆက်ကိုမေးကြည့်တဲ့အခါမှာတော
့ Singaporean Foreign Minister says to me that any changes that happens can only happen in
မြန်မာနိုင်ငံမှာဘာမှပြောင်းလဲမှုရှိမှာမဟုတ်ဘူးလို့စင်ကာပူနိုင်ငံသားရေးဝန်ကြီးကကျွန်တော်ကိုပြောဘူးပါတယ်ဒီအပေါ်မှာကျွန်တော်သဘောမတူနိုင်ပါဘူးကမ္ဘာပေါ်မှာဆက်အာဏာရှင်တွေအများစုအထူးသဖြင့်မြန်မာစစ်အစိုးရကအာဏာတစ်ခုလုံးကိုချုပ်ကန့်ထားတာမျိုးပေါ့သူတို့အနေနဲ့အပြောင်းလဲလုပ်ပေးခြင်းနဲ့စိတ်ကူးစိတ်တန်းတွေလည်းမရှိတတ်ပါဘူးတိုင်းရင်းသားတွေပြည်သူတွေဘက်ကလည်းသူတို့ဖိနှိပ်ခံရမှုတွေအတွက်အုံကြွပြီးစစ်အစိုးရကိုဖြုတ်ချဖို့ကိုကြိကြပါတယ်ကမ္ဘာပေါ်မှာကြည့်ရင်လည်းငြိမ်းချမ်းရေးတွေလွတ်လပ်ရေးတွေအတွက်ဘောကန်ဒေသမှာပဲကြည့်ကြည့်အာဖရိကတိုက်မှာပဲကြည့်ကြည့်ဒီလိုဖြစ်ရတွေတွေ့ရမှာပါအကြမ်းဖက်မှုတွေပပျက်ဖို့ကျွန်တော်တို့ဒေသတွင်းစူးစမ်းအထောက်အမှုတွေလိုအပ်ပါတယ်ဥမာကမ္ဘောဒီးယားဖြစ်ရလို့ပေါ့မြန်မာနိုင်ငံအပြောင်းအလဲအတွက်ဒီတနည်းပဲရှိပါတယ်လို့မစ္စတာခရိုင်ဆက်ကပြောသွားတာပါခင်ဗျာ